ရိုင်းတိုင်းတပင်းမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသတွင်းရွာတွေမှာစစ်တပ်ဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်။ပြီးခဲ့တဲ့ရက်တွေအတွင်းပစ်ခတ်မှုတွေကြောင့်သေဆုံးသူ26ဦးထံမှလည်းရှိတယ်လို့လည်းပြောပါရယ်။ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ။တိုင်းနိုင်ငံဒေသကြီးတပင်းမြို့နယ်မှာတော့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့ PDF တပ်ဖွဲ့တွေကြားမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။2ရက်နေ့မနက်ပိုင်းကစပြီးတပင်းမြို့နယ်တဲကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေမှာအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးနှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်ဒီကနေ့ထိနောက်ဆုံးသိရသလောက်ဒေဆုံးသူဥယျာဟာ26ဦးထက်မလဲရှိသွားပြီဖြစ်တယ်လို့ဒေသခံ PDF တပ်ဖွဲ့ဝင်တဦးကပြောပါတယ်။
ဒီရ26ရောက်ပါပန်းရှင်ပေါ်တာတော့ကျွန်တော်20ရှိပါတယ်ပန်းရှင်ပေါ်တာတော့ဒီတူတယောက်ပဲပါပါတယ်အာမန်ဒီဒီရဲ့နံပါတ်လမ်းကတော့
တည်ဆုံးတဲ့သူတွေတဲက25ဦးကတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့လည်းပြောပါတယ်ဒီအပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းသူကဆက်ပြောပါတယ
်လက်နက်ကြီးနဲ့ကြည့်တာကိုကြည့်ကြပါလားကျွန်တော်အပီချီနဲ့ကျွန်တော်ဒီမှာလည်းဒီကျွန်တော်အပီချီဒီအပေါ်နေကျွန်တော်တို့ကြည့်ရတာပါလေ။အဲတမန်ဒီတော့ရတော့တယောက်ပဲကျွန်တော်တို့ပါပါတယ်။ကျန်တာကတော့အဲဒီပြည်သူ့ကာကွယ်ရေးတပ်ပေါ့ဒီ PDF ပေါ့ဒီရင်းဒီရက်ကကျွန်တော်ရဲဘော်တွေကြာတာပါ။အ
ော်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။နိုင်ငံပိုင်တည်င်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တဦးတည်ဆုံပြီး6ဦးဒဏ်ရာရတယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံ PDF တွေနဲ့အရသာတည်ဆုံမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးသလို UA ကတိကျအတည်ပြုလို့လည်းမရသေးပါဘူး။ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်မှုတွေမရှိပေမဲ့တပင်းမျိုးအနောက်ဖက်ချမ်းမှာဒီနေ့မနက်စောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တပင်းမျိုးအနောက်ဖက်ချမ်းရွာတွေပါဝင်အဲ့ဒီဒေတာတဝိုက်မှာတော့စစ်ကောင်စီဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့အဆိုပါ PDF တပ်ဖွဲ့ဝင်ကပြောပါတယ
်ဒီနေ့တော့တူတူချာချာပြတ်နေမှရှိပါဘူးခင်ဗျဒီနေ့တော့ဒီတော့တော်မနေပြီးတော့ချုပ်ပြချင်နေရတယ်တပင်းအနောက်ဖက်ချမ်းကရွာအလုံးထုတ်ပြီးတင်ရှာဖွေဖမ်းဆီးရတယ်ရှိနေပါတယ်ဒီလိုမှမကင်းပိုင်းကစကူစင်နာရီတဝင်းကျင်ကဘုံတလုံးပွဲတွေမြို့ပြင်မြို့အချုပ်ဆက်တာပေါ့လေ
ဒါပြန်ဒီပစ်ခတ်တိုက်ခိုက်မှုတွေအတွင်းမှာစစ်ကောင်စီဘက်ကရဲရဲစက်စက်ကျူးလွန်ထားတာတွေတွေ့ရတယ်လို့လည်းဆိုပါတယ
်တော်တော်များများကျွန်တော်တို့ရဲ့တပ်ဖွဲ့တွေမှာမျက်နှာတွေမကောင်းဘူးမျက်နှာတွေပိတ်ပစ်ထားတာရှိတယ်ဒုံးတော်ကြီးခွာရန်ကျင်းနေတာတွေမျိုးတွေပြတ်ကျနေတာတွေမျက်နှာကိုကျွန်တော်တို့တောက်ခွင့်မပေးဘူးမျက်နှာတောက်တဲ့လူကိုဒီလိုကိုယ်လူမှန်းကိုတည်ထောင်ပြီးတော့အဲ့ညာကိုပြင်ချင်းပြန်ထားတာပေါ့နော်ကောက်ခွင့်ရလို့မကောက်တော့ဘူးဆိုတဲ့အချိန်ကြပြန်တော့လေသူတို့ကသူတို့လည်းမကောက်ဘူးတုံ့ပြန်ချင်နေတယ်ဖမ်းတယ်လေတိတိကျကျတယ်ကျွန်တော်တို့သိထား
ပြီးခဲ့တဲ့ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေနဲ့အတူပြစ်ခတ်တိုက်ခိုက်မှုတွေဘုံကွဲတာတွေလည်းနေ့စဉ်လိုလိုဖြစ်ပွားနေတာပါဒါပြင်မြင်းညာမြို့မှာဆိုရင်လည်းဒီနေ့မနေ့စောပိုင်းကစစ်ကောင်စီဘက်ကရက်ွက်အုပ်ချုပ်ရေးမှုတူတပ်နဲ့နဲ့ပြစ်ခတ်ခံခဲ့ရတယ်လို့မြင်းညာမြို့ကတူကပြောပါတယ်
အမေကပေါ့ကောကျွန်တော်ရပါတယ်လားအမေကချင်းနာရီတော့ကတိုင်းပေါ်တော့တိုင်းလာတော့တိုင်းပတ်တော်ကကနာပတ်တာအလိုညာရတော့ပြလိုက်တော့အဘပပြီးတော့ပေါ့နော်ဟိုဒီပတ်တော်ကကနာပတ်တာချစ်ခံတာလို့ပြောတယ်အဲ့တော့ကတူချင်းရမတင်ဘူးမခင်လေကျွန်တော်ကဘာလို့ဆိုတော့မဒီဘကနေပေါ့ကားတစ်ခုနဲ့တစ်ခုတို့ပြောင်းပြီးတော့တိုင်းပေါ့ငါတို့ခံလိုက်တော့ကျွန်တော်ငြိမ်းလိုက်တယ်ပေါ့
အင်္ဂလိပ်ကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့စီးရင်ရရတော့ February 1ရက်နေ့ကစပြီးနိုင်ငံတော်တည်ဆုံးသူဥယေဟာ890ကျော်ရှိပြီးတော့ဖမ်းဆီးခံရသူဟာ6000ကျော်ရှိတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ AABB ရဲ့စီးရင်ရဟာချဲ့ကားပြောဆိုထားတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ